Chinese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့ညနေ6:00 to 9:00အထိအစီအစဉ်တွေကိုလိုင်းနိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျမအေတနာကျော်ပါမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုတွေနျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ဖြစ်ဖို့အမေရိကန်တိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မကြီးကလက်လျူရှုသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့အတိုက်ခံကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ရာဟူဂန္ဒီကိုရွေးချယ်လိုက်ပါတယ်ရှင်အခုလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှာဖောင်ကြီ
းကောင်းပါပြီရှင်သတင်းတွေပြီးမှတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရဲ့အခြေအနေနဲ့အတူနားဆင်ကြရမှာက
ကျွန်တော်ကဒီပြည့်ကျဲလို့ပြရအောင်ဘာဆိုတော့အဲ့ဒီဘက်မှာလည်းပြည့်တဲ့အချိန်ဒီလည်းပြည့်လက်ရှိနေမှာပေါ့နောက်ပြီးတော့ဒီပြည့်ရဲ့လက်ရှိနေတော့ဒါမှမဟုတ်အဲ့ဒီဒီမစအနာလေးကျွန်တော်ရှိမှမရှိတဲ့ခါကျတော့ကျွန်တော်လည်းဒီပြည့်လို့ပြရအောင
် Oriental Highway Company ဝန်ထမ်းတို့နဲ့ရွာသားတို့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်တဲ့ကလက်နက်ကင်ဖွဲ့တွေဖမ်းဆီးထားတဲ့တဲ့တွေနဲ့ပတ်သက်လို့ KIO ပြန်ကြားရတဲ့ဝန်ခံဗိုလ်မှူးကြီးနော်ဘူးပြောသွားတာပါအပြည့်စုံကိုတဲ့တွေနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ခရစ်စမတ်နဲ့နှစ်သက်ကူးရသည့်သချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုအတွက်နျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ဖြစ်ဖို့အမေရိကတိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မကြီးကလက်လျူရှုသွားပြီးတော့သူနိုင်ငံရဲ့အကျိုးစီးပွားကိုမထိပါတဲ့၍သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာပင်နိုင်ငံအတွက်မှအနေရဖြစ်စင်မှာမဟုတ်ဘူးလို့ပြောကြားသွားပါတယ်။တောက်ချာနေကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်အမတ်ကြီးရှာရှာပါပါအခုလိုမျိုးထားပြီးတော့ပြောဆိုမှုလုပ်သွားခဲ့တာပါ။နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာဒီအမေရိကန်ရဲ့နျူကလ িয়ার ချင်းချောင်းမှုအနေနဲ့အကြက်ကင်နေတာတွေအတွက်မြောက်ကိုရီးယားမှာမရှိမဖြစ်လိုအပ်တဲ့မိမိကိုမိမိကာကွယ်ရေးဗျူဟာဖြစ်တယ်လို့တမ်အမတ်ကြီးကပြောသွားခဲ့ပါတယ်။ဒါပြင်သူကနျူကလ িয়ার အရေးဆွေးနွေးပွဲဖြစ်ပေါ်နိုင်တယ်ဆိုတာမျိုးလုံးဝပြောမသွားဘဲနဲ့ဒီအစည်းအဝေးကမြောက်ကိုရီးယားရဲ့ထုခဲ့တဲ့အင်အားကိုထိတ်လန့်တဲ့အမေရိကန်ရဲ့ကြံရမရလုပ်ရဖြစ်တယ်လို့လည်းပြောသွားခဲ့ပါတယ်။သူကနိုဝင်ဘာ29မှာမြောက်ကိုရီးယားကပြစ်လွတ်ခဲ့ပြီးတော့အမေရိကတိုက်အထိရောက်ရှိနိုင်တယ်လို့ပညာရှင်တွေတုံ့သက်တဲ့တိုက်ချင်းဖြစ်ထိတ်ဖူးတဲ့ဒုံးကြီးစမ်းတက်ပြစ်လွတ်နိုင်ခဲ့တာကိုထောက်ပြသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တနည်းတခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုအတွက်ဓာတ်ရိုက်ချင်းချမှုတစ်ခုဖြစ်နေပြီးတော့မြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်ဖို့နှီးပေါင်းစုံနဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားထားတာပါချင်းချမှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမှမဆိုတုံ့ပြန်ရမှာဖြစ်ပြီးတော့အမေရိကန်ကကာကွယ်ရေးဆိုင်ရာလုပ်ရက်တွေကိုအားလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောသွားခဲ့ပါတယ်ဒါမဲ့လည်းမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့တော့မလိုလားဘူးလို့ဝန်ကြီးတေလက်ဆန်ကဆိုပါရင်ဒီလအတွင်းမှာလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဂျပန်နိုင်ငံကစီစဉ်တဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာဝန်ကြီးတေလက်ဆန်ပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတနဲ့ဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတော့နောက်တနေ့မှာရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ကြောင်းလည်းပြောကြားသွားခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရိုကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာတောက်ချာနေကအကြီးအကျယ်ဝေဖန်လိုက်ပြီးတော့ FBI တာဝန်ရှိသူတွေကိုလိန်ညာခဲ့မှုနဲ့ပြစ်ရှိကြောင်းထွက်ဆိုခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်ကိုသမ္မတရဲ့လူငယ်ခွင့်ပေးနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းယတိပြက်ပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူးမိုက်ကယ်ဖလင်ကိုလူငယ်ခွင့်ပေးဖို့နဲ့ပတ်သက်ပြီးကျွန်တော်အနေနဲ့မပြောချင်သေးပါဘူးလို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရိုရဲ့အမျိုးသားအကယ်ဒမီကိုမတွားခင်မှာပဲသမ္မတထရမ့်ကသတင်းတော့တွေကိုအင်ဗီရောမှာပြောကြားခဲ့ပါတယ်။ဘာဖြစ်လာမလဲဆိုတာကြည့်ကြတာပေါ့ကျွန်တော်အနေနဲ့ပြောနိုင်တာကတော့ FBI နဲ့တရားရေးဌာနမှာဖြစ်နေတာတွေကိုကြည့်ရင်လူတွေကအရန်ဒေါသထွက်ကြတယ်လို့သမ္မတထရမ့်ကပြောသွားပါတယ်ဒါပေမဲ့ Michael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးဖို့ကိစ္စကိုအင်ဗီရောအနေနဲ့စဉ်းစားထားတာမရှိဘူးလို့အင်ဗီရောရဲ့ရှေ့နေတိုက်ခောက်ကတောက်ချာနေနောက်ပိုင်းမှာတော့ပြောကြားခဲ့ပါတယ်အခုလအစောပိုင်းတုန်းကတော့ Michael Flynn ကသူ့အနေနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ပြီး2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုစစ်ဆေးနေတာမှာအထူးစုံစမ်းစစ်ဆေးရမှုနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့ပါတယ်ခင်ဗျာ
ပီရိုနိုင်ငံမှာတမန်ပေဒရိုပါဘလိုကွန်ဇက်စကီကိုအခရီးလိုက်စားမှုဆွဆွဲချက်တွေနဲ့တရားစွဲနိုင်မှုလုပ်ငန်းစဉ်တွေကိုဥရေဘတ် ဥပဒေပြုအမတ်တွေစတင်လိုက်ကြပါတယ်။အခိလိုက်စားရလို့ဆွဆွဲခံရပြီးတဲ့နောက်မှာယာရုကနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုငင်းဆိုတဲ့သမရဟာနိုင်ငံကိုဥဆောင်နိုင်တဲ့အနေအထားမှာမရှိဘူးလို့ပြောပြီးတော့တောက်ကြနေကပဲဥပဒေပြုအမတ်တွေဒီလိုသမရကိုအေးအေးယူနိုင်ဖို့လုပ်ငန်းစဉ်ကိုစတင်လိုက်ကြတာပါ။ပြည်တွင်းလွှတ်တော်ကဥရေပြုအမှတ်130တဲက28ဦးရဲ့ခွင့်ပြုခြင်းနဲ့ဒီလုပ်ငန်းစဉ်ကိုစတင်ပါတယ်။တမရကွန်ဇန်စကီကတော့ကြာတာရင်းနဲ့ညတကာမတိုင်ခင်မှာပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းမှာတော့သူကတော့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူး။ဒီကိစ္စကိုတန်ပြန်ပြီးတော့ကင်တွယ်ဖြေရှင်းသွားလိမ့်မယ်လို့ပြောသွားခဲ့ပါတယ်။ပြည်တွင်းနိုင်ငံရဲ့အကြီးအမားဆုံးလက်ပေးလက်ယူအရှုပ်တော်ပုံမှာအဓိကဖြစ်တဲ့ကုမ္ပဏီစီကနေလွန်ခဲ့တဲ့10နှစ်ကျော်ကသူရဲ့စီးပွားရေးအတိုင်ပင်ခံကုမ္ပဏီကငွေကြေးရရှိတဲ့ကိစ္စမှာမှားယွင်းတာတစ်ခုမှမပါဘူးလို့သမရကညင်းဆိုထားတာပါ။သူရဲ့စီးပွားရေးအကြံပေးကုမ္ပဏီကဘရာဇီးလ်ဆောက်လုပ်ရေးကုမ္ပဏီတစ်ခုစီကနေဒေါ်လာ8သိန်းနီးပါးရရှိခဲ့တော့ကသူဟာကုမ္ပဏီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အုပ်ချုပ်ရေးတာဝန်ယူထားတာလည်းမဟုတ်ဘူးလို့ပြောပါရဲ့။သူကအရင်လားထီအောင်လို့အဲဒီဘရာဇီးလ်ကုမ္ပဏီနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့ပြောဆိုမှုကိုတော့ညင်းဆန်ပါရဲ့။ဘရာဇီးလ်ရဲ့ Audi Brush ထုတ်လုပ်ရေးဆောက်လုပ်ရေးကုမ္ပဏီကဆယ်စုနှစ်ကျော်ကာလအတွင်းမှာနိုင်ငံပေါင်း12နိုင်ငံကအရာရှိကြီးတွေကိုလက်ထိုးခဲ့တယ်လို့မနစ်ကထွက်ဆိုခဲ့တာကြောင့်တောင်အမေရိကတလောနိုင်ငံရေးမှာတော်တော်ကြေးထထွားခဲ့တာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဂျာဗာချွန်းမှာတောက်ချာနေနောင်ပိုင်းကပြင်အား 6.5 မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကြောင့်မြို့တော်ဂျကာတာပါဝင်တခြားမြို့တွေငလျင်တန်းကိုခံခဲ့ရပြီးတော့နှစ်ယောက်ထပ်မံတဲ့တည်ဆုံသွားတယ်လို့အင်ဒိုနီးရှားအနာပိုင်းတွေကပြောပါတယ်။ဂျာဗာချွန်းနောက်ပိုင်းကခရိုင်တော်မြင့်မြတ်မှာအဆောက်အုံတွေပြိုကျပျက်စီးခဲ့တယ်လို့ဆေးရုံတော်မြင့်မြတ်လည်းထိခိုက်ပျက်စီးသွားတာကြောင့်ဆေးရုံအတော်မြင့်မြတ်ကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ငရင်ကြောင့်ဂျကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ပါတယ်။ CMS data ကအသက်62နှစ်အရွယ်အမျိုးသားတဦးနဲ့ဘက်ကလိုဂန်မျိုးကအသက်80အရွယ်အမျိုးသမီးတူဟာအဆောက်အုံပြိုကျလို့တည်ဆုံသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရတဲ့သူဘယ်လောက်ထိရှိတယ်ဆိုတာကိုအခုချိန်ထိအတိအကျမသိနိုင်သေးပဲဖြစ်နေပါတယ်။အာဏာပိုင်တွေကတော့တောက်ကြနေညသကောင်လောက်ကလှုပ်သွားတဲ့ငရင်ကြောင့်ဖြစ်လာတဲ့အပြက်အစီးတွေကိုသိရှိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီငရင်ဟာတက်စစ်မာလာယာမျိုးရဲ့အနောက်တောင်ဘက်ကီလိုမီတာ90လောက်အကွာပါဗဟိုပြုပြီးတော့လှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အနာပိုင်းတွေကတော့အင်ဒိုနီးရှားနိုင်ငံလူဦးရေထက်ဝက်ကျော်နေထိုင်တဲ့ဂျာဗာကျွန်းတဝိုက်ကမ်းရိုးတန်းဒေသတွေမှာတော့ဆူနာမီသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဟဝိုင်မှာရှိတဲ့ Pacific Tsunami သတိပေးဌာနကတော့ဆူနာမီရေလိုင်းဖြစ်ပေါ်ခြင်းမရှိဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
။ UAB ရဲ့အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ခါနေဒေတာရဲ့သတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ရာဟုလ်ဂန္ဓီကိုရွေးချယ်လိုက်ကြပါတယ်။အိန္ဒိယနိုင်ငံမှာဩဇာကြီးမားတဲ့နေရူးဂန္ဓီရွှေစင်မျိုးဆက်နိုင်ငံရေးမှာသူကအစိုးရမျိုးဆက်ဖြစ်ပြီးတော့သူကဝါရင့်နဲ့ပါတီကိုတိုက်ခါရှိပြီးတော့အထွေထွေတင်တဲ့ပါတီတစ်ခုဖြစ်နေပြန်ပြီးတော့တည်ဆောက်ဖို့ကတိပြုသွားခဲ့ပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့ရာဟုလ်ဂန္ဓီဟာအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရင်းဒါမိုဒီနဲ့ရှင်ပြိုင်ရမှာဖြစ်ပြီးတော့နှစ်ပေါင်း80တက်တန်းတွင်အချိန်အများစုမှာနိုင်ငံအာဏာကိုကန့်ထားနိုင်ခဲ့တဲ့သူ့ရဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာလက်ရှိဝန်ကြီးချုပ်မော်ဒီကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာဂန်ဒီတယောက်ပဲဝင်ပြီးရှင်ပြိုင်တာဖြစ်ပြီးတော့သူ့ရဲ့မိခင်ဆိုနီယာဂန်ဒီကတော့ပါတီကို19နှစ်ကျော်အုပ်ချုပ်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ဖခင်ဖြစ်တဲ့ရာဂျစ်ဂန်ဒီနဲ့အဖွားဖြစ်တဲ့အိန္ဒိယဂန်ဒီတို့ကလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ပါတယ်ရှင်။
ဗြိတိန်နဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံစီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာစီးပွေးတွေကိုဒီကနေ့မှပြီးဆုံးသွားခဲ့ပြီးတော့နှစ်ဖက်သဘောတူညီမှုတွေလည်းရရှိခဲ့ကြပါတယ်။နျူကလ িয়ার လျှက်စစ်တာအပီဆက်ယုံစီမံကိန်းနဲ့တပ်ဆင်တဲ့စွမ်းအင်အုံပြုမှုအမြန်ထားစီမံကိန်းတွေကိုနှစ်ဖက်စလုံးကဆက်ဆက်အကောင့်ထဲဖော်သွားမှာဖြစ်တယ်လို့တရုတ်နဲ့ဗြိတိန်နိုင်ငံတို့ရဲ့ကိုယ်တိုင်မြောက်စီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာအစည်းအဝေးအပီပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဒုတိယဝန်ကြီးချုပ်မာခိုင်ကပြောပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂတို့ရဲ့အသွင်ကူးပြောင်းရေးကာလမှာလွတ်လပ်စွာကုန်သွယ်ခွင့်ကိုခွင့်ပြုတဲ့တကူတီသောစီးပွားရေးဈေးကွက်အကောက်ခွန်သမဂ္ဂနဲ့ဥရောပသမဂ္ဂတရားရုံးချုပ်တွေနဲ့ပတ်သက်ပြီးတော့ဗြိ ब्रिटेन ने यह यदि जगह बामा प्यांले सीमा महबूसुरा को त्यो सुया ने त्यो सिवाय लोगाने इन्हें म्योले नहीं ने लो ब्रिटेन बनाई वंजी फिलिप हैमन्या प्यो बारे ब्रिटेन ने इन्हें ले कबालों साया कं कनाडे को पंप हो बिरा उयोबा जिगवा मा कंटर इन्हें यह साइलाया मागो कुने बो चूड़ारे इन्हें ब्रिटेन गांव ली हा त्यो नहीं ने कंजो इन्हें यही म्यो ने मुरी लोला ने जरा फिर बारे म्या
कबाटो लो मा तों सुए दुबा Dan natau ni bahasa ye Facebook lumu konye sambil aku tung piu mudu. Ani ye tuju si nine supio Facebook atau jani kawe tripe dua kebari. Hard questions. Is spending time on social media bad for us? Kekere meguma lumu konye sambil aku na dole duit. Ani ye si badalah sure megune Facebook atau lumu konye sambil aku tung piu lo belu. โซโจเรชินายเลสราเลลาตุชิเจตตะชุกโกโกกาปิรพอปะทาบาริตุชิเจตตะคุมาซอยเฟซบุ๊กมาตุนยาอาจารย์นี่เวไลจิณีเวตุฮาตรุพาตรุโปปิรเสิบเป็ดลาเดจาเยลุเปียวทาบาริลูเรเฟซบุ๊กมาตินทาเรสามญนาริฮาตรุบัวโกอแมนทินแฮปะราแทปอปิรลาปะตายามุชิเยซอเรอเมียนยะอองลุพันดีลุอยู่ปิรมาอติเปราผิดลุตุนยาเยดาริตินเนตะปอนริจิโกเนไนชินปิรโกบาโกปอปิรเสิบเป็ดจาลาไนเนลุเปียวทาบาริดาเมเฟซบุ๊กกาดาโกเผชินลุยาเรนีตะคู
ကိုယ်လည်းပေးထားပါတယ်ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့သူများတွေရဲ့ဘွားကိုအားကြငေးမောမနေပဲနဲ့ကိုမိသားစုနဲ့ဆက်သွယ်မှုကိုယ်တိုင်ရဲ့ဂျင်းတွေနဲ့ဆက်သွယ်မှုတို့အတွက်ပို့ပြီးတော့အရေးပေးအသုံးပြုသင့်ပါတယ်လို့ပြောပါတယ်ရှင်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြဖို့ရှိတာမှာဒီကနေ့မှာတော့မန်စီးတီးနဲ့တော့တန်းချယ်လ်စီနဲ့ဆောက်သမ်တန်အာဆနယ
နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျွန်နဲ့ကိုရနိုင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဖိနှိပ်ခွဲခြားဆက်ဆံတဲ့မြန်မာနိုင်ငံကိုမပြောင်းချင်ကြဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်။ဘင်္ဂလားမြန်မာနိုင်ငံသဘောတူညီချက်နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့တဲ့အစီအစဉ်တွေစတင်လှုပ်ဆောင်နေချိန်မှာဒုက္ခသည်တွေကအခုလိုပြောဆိုလိုက်တာပါ။ AFP သတင်းဘုတ်ကိုအခြေခံပြီးကိုညံဝဲအောင်ကပြောပြပေးပါမယ်ရှင်။
ဒီကိန်းပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာကူးစက်ရောဂါတွေ၊ငတ်မှုမှုနဲ့အခြားစိတ်ဖိစီးမှုတွေကိုရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတာကြောင့်တချို့လဲဘင်္ဂလားမြန်မာနှစ်နိုင်ငံသဘောတူညီချက်အစီအစဉ်အတိုင်းမြန်မာပြည်ကိုပြန်ဖို့စဉ်းစားနေကြပါတယ်။ဒုက္ခသည်တွေကိုနှစ်လအတွင်းမြန်မာနိုင်ငံဘက်ပြန်ဖို့မဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုနိုဝင်ဘာလထဲချုပ်ဆိုခဲ့ပြီးသူတို့ရိုဟင်ဂျာတွေအနေနဲ့ဒီအစီအစဉ်ပေါ်မှာတန်တရားနဲ့စိုးရိမ်ပူပန်မှုတွေရှိကြောင်းဒုက္ခသည်မိုဟာမက်ဆာအိတ်ကပြောပါတယ
်
နှစ်နိုင်ငံသဘောတူညီမှုနဲ့ဒီအစီအစဉ်ကိုလုပ်ကြမယ်ဆိုပေမဲ့အဲ့ဒီအတိုင်းသူတို့လိုက်နာကြမှာတော့မဟုတ်ပါဘူးမြန်မာပြည်ပြန်သွားရင်လည်းကျွန်တော်တို့ကိုနှင်းပန်းနှိပ်စက်မယ်တပ်ဖြတ်တာတွေလည်းနောက်တစ်ခါထပ်လုပ်ကြအောင်ပါပ
ါရခိုင်မြောက်ပိုင်းမြန်မာလူညီညွတ်ရဲ့နိုင်ငံရှင်လင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာအနည်းဆုံး 6,900 လောက်တေဆုံးခဲ့ရတယ်လို့နယ်စည်းမချဆင်ရုံများအဖွဲ့ MSF ကဒီဇင်ဘာလ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဩဂုတ်လရခိုင်ပြည်ထောင်စုအဖြစ်ချိန်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးနေဆဲဖြစ်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ပတ်ဆက်ပဇားခရိုင်တဲပြေးဝင်လာသူအခုချိန်ထိ6သိန်းခွဲလောက်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ်။မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းတပ်ဖြတ်မှုအပါအဝင်အုပ်စုလိုက်အာရမကျင်နာနဲ့ရာချီတဲ့ရွှေညာရွာတွေကိုဖျက်ဆီးပစ်တာတွေပါဝင်တယ်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီမဟာမင်းကြီးကပြောကြားခဲ့ပြီးဒါရီဟာလူမျိုးတော်အောင်လှုပ်ဆောင်မှုတွေရဲ့လက္ခဏာတွေလို့ပြောတာပါ။ဩဂုတ်လ25ရက်နေ့မှာအာဆာခေါ်ရွှေညာအကြမ်းဖက်ဘက်ကဒါဇင်ကျော်တဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့တာကြောင့်အချုပ်အခြာအာဏာကိုကာကွယ်ဖို့နယ်မြေရှင်းလင်းရေးလုပ်ခဲ့တာဖြစ်တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမှာအခုချိန်ထိလုံခြုံစိတ်ချရတဲ့အခြေအနေတွေမရှိသေးဘူးလို့လူအခွင့်အရေးအဖွဲ့တွေကပြောနေသလိုရခိုင်ပြည်နယ်ကိုပြန်လာကြဖို့မြန်မာပြည်ဘက်ကပြောနေပေမဲ့သူတို့အတွက်အန္တရာယ်တွေရှိနေသေးတယ်လို့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးရရှိဒါခတ်တွန်ကပြောပါတယ
်လုံခဲ့တဲ့နှစ်နှစ်လောက်ခရေကညာဘက်ဆိုကောင်းကောင်းအိတ်မရပါဘူးစစ်တပ်ကကျမတို့ကိုလာနှောက်ယှက်နေကြပါများသောအားဖြင့်တောတွေတောင်တွေတဲပုန်းနေခဲ့ရပါတယ်ဒီမှာနေစရာရလို့ကျေးဇူးတင်မိပါတယ်။ဒီမှာနေရတာပိုးပြီးလုံခြုံပါတယ
်။ August September နေမြေရှင်းလင်းမှုအတွင်းသူတို့ရဲ့နေအိမ်တွေမိရှုဖျက်ဆီးခံရလို့ပြန်သွားရင်တော့နေစရာအိမ်မရှိကြသူတွေကအများစုဖြစ်ပါတယ်။ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာအာဇစ်ခံပြောတာကတော့ အာရနဲ့ဒေသတမလေးလိုအရိုးအာရနဲ့ဆော့အာရနဲ့ရဝင်ကြဘူးလေဟိုခါဒီဖာလာဘူးကျွန်တော်တို့ကနိုင်ငံသားဖြစ်အသိမပြုရပါမယ်ရိုဟင်ဂျာဆိုတဲ့နာမည်ပါတယ်မှတ်ပုံတင်နေထုတ်ပေးဖို့လိုပါတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့ပြန်ပါပါဒီလိုမှမဟုတ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံတကာအကြီးမွန်နေပါတယ်ဒါပေမဲ့ဒီဒုက္ခသည်တွေဟာတနေ့ကျရင်မြန်မာပြည်ပြန်ကိုပြန် ဒီလိုဒုက္ခတဲ့လူလိုင်းကြီးကဒေသခံဘင်္ဂလီတွေအတွက်စိတ်နှောက်ယှက်ဖြစ်ရတယ်လို့ကော့ဆက်ဗဇာကစားတောက်ဆိုင်ပန်ရှင်အီဆန်ဟူစိန်ကပြောပါတယ်အခုဆိုရင်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဗဇာမှာအခြေခံစားကုန်စည်းနှုန်းကခေါင်ခိုက်နေပါတယ်နောက်ပြဿနာတစ်ခုကလည်းရိုဟင်ဂျာတွေနယ်စပ်ဒုက္ခတဲ့စခန်းကိုရောက်လာပြီးနောက်ပိုင်း ဘင်္ဂလီလုံခြုံရေးတွေကလမ်းတစ်လျှောက်မှတ်ပုံတင်စစ်ဆေးနေတာကြောင့်စိတ်နှောက်ယှက်ဖြစ်နေကြရပါတယ်အခြားတစ်ဖက်မှာလည်းရိုဟင်ဂျာတွေလှည့်ဝင်လာပြီးနောက်ပိုင်းလမ်းချဆွဲသူတွေကတော့ဝင်ငွေ20ပိုရလာတာကြောင့်ဒီရိုဟင်ဂျာတွေသာရုတ်တရက်ပြန်သွားမယ်ဆိုရင်သူတို့ဝင်ငွေထိခိုက်မှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုညဝေအောင်တင်ပြခဲ့တာပါရှင်အခုတော့ရှမ်းပြည်နယ်ကိုခိုင်ဘက်ကဖမ်းဆီးမှုတင်ပြတလဲကြည့်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ထဲမှာ ကားလမ်းပြပြင်းနေတဲ့အော်ရီယန်တယ်ဟိုင်ဝေးကုမ္ပဏီဝန်ထမ်းတွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဖမ်းဆီးသွားခဲ့ရမှာရွာသားတစ်ချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့ကုမ္ပဏီဝန်ထမ်းတွေကတော့ပြန်လည်လွှတ်မြောက်လာတာမရှိသေးပါဘူး။အဖမ်းဆီးခံထားရတဲ့ဝန်ထမ်းတွေပြန်လည်လွှတ်မြောက်ရေးအတွက်မြန်မာစစ်တပ်ဘက်ကနေမြင်ရှင်းလင်းရေးတွေလုပ်နေတာကြောင့်တိုက်ပွဲတွေလ
ွေးကုမ္ပဏီဝန်ထမ်း၅ဦးအပါအဝင်ရွာသားလူဦးကိုလက်နက်ကန်ဖွဲ့တွေကနေဖမ်းဆီးသွားရမှာကိုခံမျိုးနဲ့နန်းကွက်ရွာသားလူဦးပြန်လည်လွတ်မြောက်လာပေမဲ့ဂျန်တဲ့ဝန်ထမ်း၅ဦးပြန်လည်လွတ်မြောက်မှုရှိမရှိမသိရသေးဘူးလို့ပြန်လည်လွတ်မြောက်လာတဲ့ရွာသားရဲ့မိသားစုဝင်နန်းကွက်ရွာသားစုကပြောပါတယ်
ဒီတော့ရောက်ဖပြောတာတော့ဒီလေပါလေကျောင်းနဲ့ပါလေလို့ပြောတာပဲအဲ့ဒီညနေပဲမင်းကလို့ပြောတာပဲလို့လာပြီဒီမင်းငါရောက်လာလို့လာလို့မင်းလာတော့မပြီးဘူ
းပြီးကြတဲ့ဒီဇင်ဘာ17ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကနေမူဆယ်မြို့ကိုသွားတဲ့ပြည်တော်စုကားလမ်းမကြီးမှာလမ်းပြုတ်ပြင်နေတဲ့ Oriental Highway ကုမ္ပဏီဝန်ထမ်းပါဝင်တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေကနေဖမ်းဆီးသွားပြီးရွာသားလူဦးကတော့ပြန်လည်လွှတ်ပေးခဲ့တာပါဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှာကချင်နဲ့တမ်းမတော်တပ်ဖွဲ့ကလို့အဆိုပါရွာသားကပြောပါတယ်ဒီဖြစ်စဉ်မှာကုမ္ပဏီဝန်ထမ်းအမျိုးသား9ဦးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တမ်းမလောင်တပ်ဖွဲ့ TNL တပ်ဖွဲ့တို့ကလည်းဖမ်းဆီးသွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကသတင်းထုတ်ပြန်ထားတာပါတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့သတင်းထုတ်ပြန်ချက်ဟာအချိန်မြင့်မရှိဘူးလို့တမ်းမလောင်တပ်ဖွဲ့ TNL ပြန်ကြားရေးရာရှိဘူမှုတိုက်ကျော်ကပြောပါတယ
်ဒီဖမ်းဆီးထားလည်းမရှိပါဘူးသတင်းလည်းထုတ်ပြန်နေဘူးဒီမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းခဏခဏဒီသတင်းတွေအရင်ကြီးမရှိ
ကုမ္ပဏီဝန်ထမ်းတွေကိုဖမ်းဆီးခေါ်ဆောင်သွားမှုနဲ့ပတ်သက်ပြီး KIA ကချင်လွတ်လပ်ရေးတပ်မတော်ဘက်ကအတိမပြုနိုင်သေးဘူးလို့လည်း KIA ပြန်ကြားရေးရာရှိဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ကျွန်တော်ကဒီပြည့်ပြည့်လို့မရဘူး။ဒါဆိုတော့အဲ့ဒီဘက်မှာလည်းပြည့်တဲ့အတိုင်းဒီလည်းပြည့်လက်ဖြစ်နိုင်မှာပေါ့။နောက်ပြီးတော့ဒီကျေလည်းဖြစ်နိုင်အောင်ဒါနဲ့အဲ့ဒီဇင်းမစားနာတွေကျွန်တော်ရှိမှမရှိတဲ့ခါကျတော့ကျွန်တော်လည်းဒီပြည့်လို့မရဘူ
း။ဖမ်းဆီးခံလာရတဲ့တာဝန်ခံအင်ဂျင်နီယာဦးသက်နိုင်ဦးအပါအဝင်ဝန်ထမ်းတွေပြန်လည်လွှတ်မြောက်ရေးအတွက်တမ်ရော်စိတ်ကြောင်းတွေကလည်းနေမြရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့တမ်ရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တမ်ရော်ရဲ့နေမြရှင်းလင်းရေးလှုပ်ဆောင်မှုကြောင့်ရှမ်းပြည်နယ်မန်တုံမြို့နယ်မန်စာကျေးရွာနဲ့ခိုင်အောင်ကျေးရွာကြားမှာတမ်လောင်တပ်ဖွဲ့နဲ့တမ်ရော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တရားနယ်လေးပြန်ကြားရေးရာရှိပုံမှုတိုက်ကျော်ကပြောပါတယ်
။တပ်ပွဲကတော့မန်တုံမြို့နယ်မန်စာကျေးရွာနဲ့ခိုင်အောင်ကျေးရွာကြားပေါ့နော်။အဲညနေ9နာရီခွဲလောက်ကနေ6နာရီထိ14နာရီဖြစ်တယ်။ဒီကမူရတယ်နော်ဘတ်တူတာရရမြမတ်တပ်ဘတ်တူဦးကြတယ်ကျွန်တော်မြေတဲ့တော်ဒီအထီးဒီမြမတ်တော်ကလက်လိုက်မှသူစိတ်လာတယ်ကလာဒီစံတဲ့ကိုဖြစ
်ဒီတိုက်ပွဲဖြစ်ပွားမှုနဲ့ဆက်လျင်းလို့တမတော်ဘက်ကတရင်ထုတ်ပြန်လာမျိုးတော့မတွေ့ရသေးပါဘူးလက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA တမ်းမလောင်တပ်ဖွဲ့ TNL ဖွဲ့သွင်းတဲ့မြမတ်တပ်မတော်တို့ကြားမှာစီရင်သိမ့်မှနေဆဲလဲဖြစ်ပါတယ်လာမယ့်ဇန်နဝါရီလကုန်လောက်မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကလည်းဥဆောင်ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို27ရာစုပင်လုံတတိယအကြိမ်ညီလာခံကျင်းပဖို့ပြင်ဆင်နေစေဖြစ်ပေမဲ့လည်းမြမတော်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစီရေးသိမ့်မှနေစေအခြေအနေတွေကြောင့်မြမငြိမ်းချမ်းရေးလာလာဟာရှေ့မတိုးတာသေးတဲ့အခြေအနေမှာရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့လိတ်ကျွန်းလူသမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ရှင်ဂိရိရှားလူငယ်အုပ်ဖြစ်တဲ့ဟာနာဝက်ထရစ်နဲ့ဒေးဗစ်မီလာတို့အသက်ခံရတဲ့အမှုမှာတည်တံအပြစ်ပေးခံထားတဲ့မြန်မာလူငယ်အုပ်ရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေဘက်ကရှောက်လဲချက်ပြင်တင်မှုရပ်ပိုင်းပဲလှူတော့တဲ့အချိန်မှာပဲ Bangkong ajen ama teren pejen kantar lungen ugu. Bangkok mema tanyonga mema tanmuji usangbi. Di zemala sengaya nega tuayak duisongge bare. Di chene piesongguro. Time chesa view mema bain terindak ma ima ga terin pipu tabare shi.
Dirisha lungen ugu tapya sengayare lejo lutamune patalu. Teren pejen kantarare. Go wins or tone, goes all in on Uya Yuga and Way. Soya Shinni Rebecca, shall let it be a may Nila Jema, Nama Tanyonga Tamu Uche Usambi, Panqua Jetal Nega, Nama Lung and Ugo, Toya Dressel Nevare, Tanyong Tao and Shidu, Toya Dressel and Epatalo, Tiny Chisai, Ginya Yen at Pombuya Foundation Puega, Alotamaya and Madame Tana Tao in there. Umi Uga Akulu, Jopia Vare. The
Rebecca, maybe the Sweta Rebecca, Nisan Dene, as you can see the thing.
ပြီးတော့မှလေအခုလာမယ့်27ရက်ဒါကြောင့်မလို့ကလေးတွေကိုသွားပြီးအားဖြင့်ကြိုးကြောင်းနေကြပြရနေပါလိမ့်သွားတဲ့ဘောပါပဲအပြည့်အစုံမှုရှင်နေပြီးပါလို့ရှိလဲပေါ့အကဲကဲပါရဲ့အကူကြီးပေးနေခြင်းလဲသူတို့ပြပြရတဲ့ဟာတွေပေါ့အဲဒီအရာကြီးတွေနေပြန်ထွက်တဲ့အခါမှာဆောင်းနာပိုင်းတွေကိုတင်ပြပေးရပါတယ်တည်တဲ့အပြည့်ပေးခြင်းခံထားရတဲ့မြန်မာလူငယ်နှစ်ယောက်ဘက်ကနောက်ဆုံးအယူခံကိုအော်ကက်စထရ ဒီနေ့ပဲကျန်ခွန်ကျင်းတော်ဟာမြသောအဖြစ်တည်တဲ့ပေးချင်းခံရရသူတွေကိုထားတဲ့ထောင်ဖြစ်တာကြောင့်တခြားမှုတွေနဲ့တည်တဲ့ကြခံနေရတဲ့မြန်မာနိုင်ငံသားတွေလည်းရှိနေတာပါတစ်ဆောင်လုံးမှာမြန်မာနိုင်ငံသားတွေဘယ်လောက်ရှိတယ်လဲဆိုတာကိုတော့စုံစမ်းနေသေးဖြစ်ပြီးအခုလောလောဆယ်မှာတော့အဆောင်နှစ်ခုမှာအကျဉ်းသားခုနှစ်ဦးလောက်ရှိတဲ့အတွက်သူတို့ကိုလည်းမြန်မာတပ်ရုံးကလာတွေ့တဲ့အခါတ ဒီအောင်ပါနဲ့တောင်းဆိုပါတဲ့အဲ့ဒါဆောင်းကားနဲ့ဆောင်းနဲ့မှာဒီတန်သမားကဆောင်းနဲ့မှာ၃ယောက်ရှိတယ်သမားဆောင်းကားမှာက၄ယောက်လာမသိရှိတယ်အဲ့ဒါတွေကိုလည်းတွေ့ဖို့ပေါ့နော်ဆံမကဟိုထောင်ရရှိတယ်ကိုပြောခဲ့ပါတယ်မြန်မာရှေ့ပြောင်းလို့သမားခံမှန်းကြီး၄ယောက်လောက်အလုပ်လုပ်နိုင်နေတဲ့ကော့တာပန်းဖြစ်ကျွန်းဖြစ်တဲ့လက်ကျွန်းမှာ2012နဲ့ကိုဇော်လင်းတို့ကိုလူသတ်မှုမရေးမှု ပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2019ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်။တည်ရန်ပြစ်ဒဏ်အတွက်နောက်ဆုံးအယူခံကိုတရားလိုဘက်ကအစိုးရရှိနေတွေကမကြခင်ရပ်ပိုင်းမှာလျှောက်လဲကျ
ဒီမှာသတင်းသမားနေရာအဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုံစုံတော်မယ်2019ခုနှစ်ကမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိတ်ခေါ်မှုတွေပါဝင်ကြုံရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ။
VOA စနေနေ့ည8:00နာရီလိုက်စစ်စင်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်0နဲ့3နဲ့ 3600နံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
အခုစနေနေ့ဒိုင်ရိုက်လိုင်းဆွေးနွေးကံကိုည9:00ခွဲမှာစတင်မှာဖြစ်ပါတယ်။ဗီအိုအေကဒိုင်ရိုက်လိုင်းဆွေးနွေးကံကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့ခရစ်မတ်နဲ့နှစ်သက်ကူရာသီတစ်ချိန်တစ်ပုံနဲ့ဖြောပြပေးပါရစေ။နိုင်တော်နာတီးဆိုထားတဲ့စန်တာဘေဘီဆိုတဲ့တစ်ချိန်ကိုနားဆင်ကြရအောင်ပါရှင်။
Under the tree for me, being an awful good girl, Santa baby, and hurry down the chimney tonight. It's a baby, an outer space convertible to light blue. I'll wait up for you, dear Santa baby, and hurry down the chimney tonight. Kiss. Next year I could be oh so good.
my Christmas with little riddles and the honey. I want a yacht and really that's not a lot. I've been an angel all year since a baby and hurry down the chimney tonight. Santa cutie, there's one thing I really do need. It's a deed to a platinum mine, Santa cutie, and hurry down the chimney tonight. Santa baby, and fill my stocking with the duplex and checks. Sign your ex on the line, Santa baby, and hurry down the chimney tonight. Come and trim my Christmas tree with some decorations bought at Tiffany's. I really do believe in you. Let's see if you believe in me. Ba-do-ba-do, Santa baby, forgot to mention one little thing. A ring. I don't mean a phone, Santa baby, and hurry down the chimney tonight. Hurry down the chimney tonight. Hurry down the chimney tonight.
McDonald's is so that Santa baby the single nurse in Gajaraba, you and your mom, I'm sitting in Yanagi, radio season was seller tolling Pinivare, Nana Naija, Nyakunagani, Senati, tolling radio season to grow Landomida, Nesseli, Nesenga, Tongs and Ningas in a Lamida, Tiago, Zerugani, Penunas, Hen and Javareshi. A good old three inch ago, my eternage of your Piaviva machine.
ညောင်ကိုရီးယားရဲ့နျူကလီးယားအစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုတွင်နျူကလီးယားလက်နက်စမ်းသတ်မှုတွေရပ်ဖို့အမေရိကန်တိုက်တွန်းမှုကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလေ့လာရှုသွားပြီးတော့တုံနိုင်ငံရဲ့အကျိုးစီးပွားကိုမထိပါသေးရွေ့သူတို့ရဲ့နျူကလီးယားအစီအစဉ်ဟာဘယ်နိုင်ငံအတွက်မှအနေဖြစ်စေမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။တောက်ကြနေကက
ွင်းဤတနေ့တခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုတွေတိုင်းရိုက်ချင်းချမှုတစ်ခုဖြစ်ပြီးတော့ကိုရီးယားရဲ့မြောက်ကိုရီးယားရဲ့ရန်လိုနေမှုကိုခုခံကာကွယ်နိုင်မှုနှီးပေါင်းစုံနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတိုက်ခိုက်ကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ Rahul Gandhi ကိုရွေးချယ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာဩဇာကြီးမားတဲ့ Nehru Gandhi ၊ဆွေစဉ်မျိုးဆက်နိုင်ငံရေးမှာသူကစတုထမျိုးဆက်ဖြစ်ပြီးတော့သူကဝါရဲနဲ့ပါတီကိုတိုက်ခိုက်ရှိပြီးတော့အတွေ့အခေါ်တင်းနဲ့ပါတီတစ်ခုဖြစ်နေပြန်တည်ဆောက်ဖို့ကတိပြုသွားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြံနဲ့နှောင်းပိုင်းကဖြစ်ရ 6.5 မဂ်နီတူရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့တာကြောင့်မြို့တော်ဂျာကာတာအပါအဝင်တခြားမြို့တွေငရင်နဲ့ခံခဲ့ရပြီးတော့လူနှစ်ဦးထက်မနည်းတေဆုံတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဂျာဗာကျွန်းအနောက်ပိုင်းကခရိုင်တော်တော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့သလိုဆေးရုံအတော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်လူနာတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။ငရင်တန်းကြောင့်ဂျာကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ရပါတယ်ရှင်။
ဒီရင်ချင်းချက်ကိုမအီတနာကျော်ပြောပြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နှစ်ရွက်ခက်လေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် View American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထုတ်လွှင့်ခဲ့တာဖြစ်ပါတယ် View ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုတော့ View ရဲ့ email လိပ်စာ burmese@viewnews.com မှာစာရေးသားပေးပို့နိုင်ကြပါတယ် View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
Thank you.